ဟုတ်ကဲ့ဒေါက်တာအင်းမြမင်းရေခင်ဗျာဒီအော်တစ်ဇင်လို့ခေါ်တဲ့ပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂနဲ့ပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဒီယောဂဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ပုံအကြောင်းကိုပြောခဲ့ကြတယ်ပေါ့ဆရာမနော်ဒီတစ်ခေါက်တော့ဆရာမကြီးဒီယောဂဖြစ်လာရင်ကြိုတင်သိရှိနိုင်ဖို့လက္ခဏာတွေနဲ့ဘယ်လိုမျိုးဒီယောဂသည်လေးတွေကိုပြုစုစောင့်ရှောက်မလဲကုသမလဲဆိုတာကိုကျွန်တော်တို့ဆက်ပြောကြမှာဖြစ်ပါတယ်ဆရာမကြီးအဲ့တော့ဒီယောဂနဲ့ပတ်သက်ပြီးတော့လက္ခဏာအနေထားလေးတွေကိုအသေးစိတ်ရှင်းပြပေးပါလားဆရာမကြီ
းကလေးတွေကပထမကျွန်တော်တို့ပြောခဲ့သလိုမျိုးပဲတူနဲ့တူပေါင်းသင်းဆက်ဆံရေးပြောဆိုဆက်ဆံနဲ့အပြောအဆိုလေးတွေစကားပြောတာလေးတွေပေါ့လေတခြားကလေးနဲ့ရှင်လို့ရှိရင်သိပုံမှန်မဖြစ်ပါဘူးဥမာကျွန်တော်တို့တွေကတူကိုတူစကားပြောတဲ့အခါမှာမျက်နှာကိုကြည့်ပြီးတော့ပြောတယ်သူများရဲ့မျက်နှာရဲ့မျက်နှာကိုကျွန်တော်တို့အကဲခတ်တယ်ကိုယ့်ဘက်ကနေပြောတော့လေကိုခံစားရတဲ့အတိုင်းမျက်နှာအမူအရာကိုဟန်အမူအရာတွေနဲ့ကျွန်တော်တို့ကပြန်ပြီးတော့တုံ့ပြန်လေးရှိပါတယ်ဒီလိုကလေးမျိုးကြတော့တခါဒီမှာသူများတို့ကိုအလိုနှုတ်ဆက်တယ်ဆိုလို့ရှိရင်လည်းသိပြီးတော့မသိဘူးလို့လို့ရှက်တယ်လို့လို့အမူအရာလေးတွေဖြစ်ပြီးတော့နေတဲ့ခေါ်တဲ့သူတွေလည်းကိုဟန်အမူအရာနဲ့ပဲဖြစ်ဖြစ်မျိုးလုံးအကြည့်နဲ့ပဲဖြစ်ဖြစ်ပြန်မျိုးဆက်တွေ့တတ်ဘူးပေါ့နော်နောက်တစ်ခါစကားပြောလဲနောက်ကြကြရဲ့ပေါ့ဒါဆိုသူတို့ရဲ့ unique ဖြစ်တယ်သူတို့မှမှတွေ့ရတတ်တဲ့လက္ခဏာတစ်ခုကတော့အဲ့လိုတုံ့ပြန်ပြောဆိုရမှာကိုလည်းနည်းနည်းလေးဝန်လီတဲ့အနေထားလေးရှိပါတယ်အဲ့တော့တချို့ကဆိုလို့ရှိရင်သိပြီးတော့ဆိုရမယ်ဆိုလို့ရှိရင်စကားပြောတာနောက်ကြရဲ့နောက်သူတို့ပြန်ပြီးတော့ပြောရဲ့ဆက်တွေ့တဲ့စကားတွေကကျွန်တော်တို့ပုံမှန်ပြောရတဲ့နားလည်တဲ့စကားမျိုးလေးတွေမဟုတ်ပါဘူးအဲ့တော့တခါတလေမိသားတွေကဒါတွေကကာတွန်းကားတွေကြည့်တာများလို့ကာတွန်းကားတွေထဲကအကောင်လေးတွေရဲ့အပန်တိုင်းလိုက်ပြောတယ်လို့အထင်လွဲတတ်ပါတယ်။နောက်တချို့ကတော့သိပြီးလက္ခဏာကမသိတာဘူးဆိုရင်တော့ပြောတော့ပြန်ပြောတယ်ပြောတတ်တယ်ပြောရဲစကားတွေကလည်းမှန်တယ်ဒါပေမဲ့ပြန်ပြောဖို့ရမှာနည်းနည်းလေးဝန်လေးတယ်။နောက်ပြန်ပြောတဲ့အခါမှာသူတို့ရဲ့အပန်လေးအပန်ထားရာခံစားချက်သိမပါသလိုမျိုးရှိနေတတ်ပါတယ်။အဲ့တော့ဒါလေးတွေကတော့အများဆုံးတွေ့ရတတ်တဲ့ဒီပါတွေအနေနဲ့လေဒီလိုမျိုးလက္ခဏာတွေကိုသူတို့ကလေးတွေမှာတွေ့ရတယ်လို့ခံစားလာတယ်သတိထားမိတဲ့အခါမှာကျွန်တော်တို့စီကိုပထမဦးဆုံးလာပြီးတော့တိုင်နေဆွေးနွေးရဲ့လက္ခဏာမျိုးဖြစ်ပါတယ
်ဟုတ်ကဲ့ဆင်ပါရဲ့နောက်ထပ်ရောသတိထားတဲ့လက္ခဏာတွေရှိသေးလား
ရှိပါတယ်ဒီကလေးတွေဟာတချို့တော့အရာဝတ္ထုတွေပေါ်မှာနောက်ဘာသာစကားတစ်ခုခုပေါ်မှာတော်တော်လေးကိုစိတ်ဝင်စားမှုပဲပြောပြောဆွဲလန်းမှုလိုပဲပြောပြောပြင်းထန်တတ်ပါတယ်ဥပမာမိမိနှိမ့်တုပ်နှိမ့်တုပ်ဖြစ်နေရမျိုးဗန်ကားရီလဲနေရမျိုးအဲ့လိုမျိုးအထီးအတွေ့အာယုံခံစားမှုအပိုင်းနဲ့ပတ်သက်ပြီးထူးခြားတဲ့ခံစားချက်တွေရှိတယ်လို့သုံးသပ်ပါတယ်။ဘာလို့လဲဆိုတော့သူကအဲ့လဲနေတဲ့အရာကိုတွေးလိုက်တာနဲ့အိမ်သားကမခွာဘဲနဲ့အကြာကြီးကြည့်နေတဲ့နောက်အရာဝတ္ထုတွေပေါ်မှာဆွဲလန်းနေဆိုလို့ရှိရင်သူကခလေးတယောက်အနေနဲ့ဘလို့မှစိတ်ဝင်စားစရာမကောင်းတဲ့သေးဘူးအခွန်လေး coffee mix အခွန်လေးဒီတန်ဘူးအခွန်လေးနောက်တော့ချောင်းလိုမျိုးတွေတ िश ူးလိုမျိုးတွေအမျိုးစုံပါပဲသူတို့တွေအဲ့အရာဝတ္ထုတွေပေါ်မှာအလိုဆွဲဆွဲလန်းလန်းဖြစ်ပြီးတော့တစ်ချိန်လုံးကင်နေမယ်တစ်ချိန်လုံးတချို့ကလည်းနန်းနေမယ်တချို့ကလည်းတစ်ချိန်လုံးအဲ့အမျိုးတွေကိုပွေရဲနေမယ်အဲ့လိုမျိုးပုံစံမျိုးစုံနဲ့ထပ်တလဲလဲပြုလုပ်နေရတယ်လေတွေ့ရတတ်ပါတယ်နောက်တချို့ကလေးတွေဆိုလို့ရှိရင်ဗမာကလေးတဲ့ဒါပေမဲ့ဗမာလိုမီးဗမာလိုဖြီးဆိုရင်သူကသိမပြောခြင်းဘူးသူ့ဗမာလိုလာပြောရင်လည်းသူကသိပြီးအရေးမလုပ်ဘူးပေါ့နော်ဒါပေမဲ့အင်္ဂလိပ်စာအင်္ဂလိပ်စကားဆိုလို့ရှိရင်တော့သူတို့ပို့ပြီးနှစ်သက်တာမျိုးပို့ပြီးတုံ့ပြန်တာမျိုးနောက်အင်္ဂလိပ်စကားလိုမျိုးကနန်းလိုမျိုးအဲ့လိုမျိုးဒီကိုသူတို့ထပ်တလဲလဲရွတ်နေရမျိုးရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီယောဂလက္ခဏာတွေရှိလာပြီဆိုလို့ရှိရင်တော့ပြည့်စုံစောင့်ရှောက်မှုအပိုင်းကုသမှုအပိုင်းကအရေးကြီးလာတာပေါ့ဆရာမနော်အဲ့တော့ဘလို့အချက်တရအဓိကလုပ်ပေးဖို့လုပ်မလဲ
နံပါတ်၁ကဒီပေါင်းတင်းဆက်ဆံရေးစကားသိပြီးတော့မပြောချင်တာလေးဒီနောက်အမှုရအဖြစ်မဆက်သွဲတတ်တာလေးဒီအများနဲ့ဆက်သွဲရမှာအများနဲ့နိုင်ရောညီထွေနေရမှာစိတ်ဆင်းမပြေဘူးဆိုတာကြီးရတော့ကြောင်းနေဥပါရီရဲ့အကူအညီနဲ့သူတို့အဲ့ဒါပြောင်းလဲသွားနိုင်ပါတယ်ဒါမဲ့တခါတလေဒီလို autism ကလေးတွေမှာ hyperactive attention deficit ပေါ့ကျွန်တော်က ADHD လို့ခေါ်ပါတယ်အဲဒီလို condition နဲ့လည်းသူတို့ရာတွဲပြီးတော့ရှိနေတတ်ပါတယ်ဆိုလိုတာတော့အဲ့ကလေးလေးတွေကအာယုံသိပ်ပြီးမစူးစိုက်နိုင်ဘူးတနည်းအားမသိကြကြမနေနိုင်ဘူးတချို့ဆိုရင်သိပ်ကြီးဆိုးတဲ့ခါကျတော့သူ့ကိုယ်သူရောပဝင်းကျင်ရောထိခိုက်ဒဏ်ရာရနိုင်တဲ့အနေအထားလေးတွေရှိရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေနဲ့တွဲလာရင်လည်းပဲ အဲ့ဒီအတွက်ကိုဘလောက်ဆိုးရွားလဲပေါ်မှာမူတည်ပြီးပါတော့ခုနက behavior therapy လိုမျိုးတွေကနေပြောမှာတချို့သိဆုံးရင်ဆေးဝါးတွေလိုအပ်တာမျိုးရှိပါတယ်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့ဖေးကူဖို့လိုပါတယ်နောက်တစ်ခါ autism ကလေးတွေမှာအကုန်လုံးတော့မဟုတ်ပါဘူးဒါပေမဲ့လို့20 30ရာခိုင်နှုန်းလောက်ကအတက်ယောဂါ epilepsy နဲ့တွဲတက်ပါတယ်အဲ့လိုမျိုးရှိလာပြီးဆိုလို့ရှိရင်လည်းအပီလက်စီအတွက်ကိုကျမတို့အတက်ကြစီတိုက်ဖို့လိုတဲ့အတွက်ကြောင့်မို့လို့သက်ဆိုင်ရာဆရာဝန်နဲ့တိုက်နေပြီးသိကူဖို့လိုပါတယ်။နောက်အော်တီဇင်ကလေးတွေမှာညဆိုလို့ရှိရင်ပုံမှန်မအိပ်နိုင်တဲ့အခြေအနေနဲ့လည်းတွဲပြီးရှိတတ်ပါတယ်။အဲ့တော့အဲ့ဒီလိုမျိုးညညသူကမအိပ်ဘူးဆိုတဲ့အခါကျတော့သူတင်မကပါဘူး။မိသားစုပေါ်မှာလည်းပဲအပြင်းထန်တဲ့ဆက်ရောက်မှုဖြစ်ပါတယ်။အဲ့တော့အားလုံးအေးအေးပြေကြတော့အားလုံးဒီလိုလုံးလုံးဝအဆင်မပြေဘူးပေါ့။အဲ့လိုမျိုးဖြစ်လာမယ်ဆိုရင်လေဒီသူ့ရဲ့ sleep problem အတွက်ကိုသက်ဆိုင်ရာဆရာဝန်ကြီးကနေပြောတော့အကြံဉာဏ်တောင်းပြောတော့လိုအပ်လို့ရှိရင်ဖိကူဖို့လိုပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီ autism ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မိဘတွေကိုအထူးမြတ်တာရက်ခံချင်တာဒီလိုလက္ခဏာမျိုးလေးတွေဗန်ရရှိရဲ့အခါမှာဒီယောဂါမျိုးဖြစ်နေမှာစိုးလို့ဆိုပြီးတော့သူ့ကိုမှမတိုင်မြင်မယ်နဲ့ကိုယ့်ကိုယ်တယောက်တည်းကြိတ်ပြီးတော့နေနေရဟာခရီးတွေအကျိုးရှိပါဘူးတခါတလေကြိုက်နေဆရာဝန်နဲ့တော့တိုင်နေတယ်ဒါပေမဲ့သူတို့အတွက်ဒါလက်ခံမှုခက်ခဲမယ်ဆိုတော့မှန်ပါတယ်ဒါပေမဲ့ကျမတို့ပြောချင်တာကတော့ autism နဲ့ ADHD ပဲလို့နာမည်တွေတက်နေတာကဉာဏ်အရေးမကြီးပါဘူးဒါပေမဲ့ကိုယ်ကလေးကဘာတွေလိုအပ်နေလဲဆိုတာကိုသိပြီးတော့လိုအပ်တဲ့လေ့ကျင့်သင်ကြားမှုတွေကိုအချိန်ကြီးရယူဖို့ကအရေးကြီးပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ